အမ်းမြို့မှာဒီလက်နက်ကြီးကြားလို့ဒေသခံ၄ဦးသေဆုံးသွားတာကိုကြည်ကြရအောင်ပါစစ်ကောင်စီနဲ့အာရခတပ်တော် AA ကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့အမ်းမြို့နယ်မှာတော့လက်နက်ကြီးကြားရောက်ပောက်ကွဲတဲ့အတွက်ဒေသခံ၄ဦးသေဆုံးပြီးတော့9ဦးထပ်မင်းဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေက VOE ကိုပြောပါတယ်ကျေးရွာတွေကိုလည်းစစ်ကောင်စီကမိရှုဖျက်ဆီးခဲ့တယ်လို့တိုက်ပွဲတွေကအမ်းမြို့အနီးအနားရောက်လာနေပြီးတော့မြို့ပေါ်ရက်ွက်ပေါ်ဒီလက်နက်ကြီးရေကြောက်ပောက်ကွဲတဲ့အတွက်အမ်းမြို့ခံတွေကလည်းစိုးရိမ်နေကြတာပါရခိုင်စီရေးပဋိပက္ခအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစံကျော်ကပြောပြမှာပါရှင်
စစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့အမ်းမြို့နယ်ကိုအာရခတပ်တော် AA ဘက်ကထိုးစစ်ဆင်တိုက်ခိုက်နေရာကြောင့်နှစ်ဖက်တိုက်ပွဲတွေပြင်းထန်နေပြီးတိုက်ပွဲအတွင်းအရက်သားထိခိုက်တိုက်စုံမှုတွေလည်းရှိနေတာပါမနေ့အောက်တိုဘာလ22ရက်နေ့ညနေပိုင်းကလည်းအမ်းမြို့နယ်တဲကကျေးရွာနှစ်ရွာကိုလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်ဒေသခံ၄ဦးတိုက်စုံပြီးတော့9ဦးထပ်မံတဲ့ဒဏ်ရာရရှိခဲ့တယ်လို့ရခိုင်စီရေးစောင့်ကြည့်သူတူကပြောပါတယ
်လက်နက်ကြီးကတော့မနေ့ညကဘုန်းတော့အဲ့အောက်တိုဘာ22ရက်နေ့ကအဲ့ရွာနှစ်ရွာကိုကြားတော့တယ်နာပခဌာနချုပ်ကပြတာတရားကပါလဲဆိုရင်လောင်စက်ကျေးရွာနောက်တရားကငလက်ချကျေးရွာအဲ့လောင်စက်ကျေးရွာမှာတို့ရင်၃ရောက်သေးပြီးရင်၅ရောက်တင်ရတယ်ဒီငလက်ချကျေးရွာမှာတို့ရင်၁ရောက်သေးပြီးရင်၂ရောက်တင်ရတယ်
ဒါအပြင်အမ်းမြို့နယ်တဲကလုံးကျေးွာကိုလည်းစစ်ကောင်စီကမီးရှို့ခဲ့တာကြောင့်နေအိမ်250ကျော်မီးလောင်ပျက်စီးသွားခဲ့ပြီးကျေးွာနေပြည်သူတွေအကုန်လုံးထွက်ပြေးတိမ်းရှောင်နေကြရတယ်လို့သူကဆက်ပြောပါတယ်
။အဲ့ဒီမီးရှို့ခံရတဲ့ရွာကဒီစစ်ကောင်စီလက်ပခါဌာနချုပ်နဲ့နှမိုင်ကျော်သူတို့ရွာနှိမ်နှကားဆိုရင်ဒီစစ်ကောင်စီရဲ့ဟိုဘုံတော့ထောက်ပေါ်တဲရန်တဲရန်ရှိတယ်။အဲ့ထောက်ပေါ်တဲရန်ကလူတွေကအဲ့ကျေးရွာကိုသွားပြီးမီးရှို့တာ။အဲ့ရွာလုံးတို့ကြာကြာသွားတယ်။အဲ့ရွာနာမည်ကတော့လုံးကျေးရွာပေါ့။အင်ဂျင်နီယာဘယ်လောက်ရှိလဲဆိုရင်အကုန်လုံးက250နဲ့400တီတီရှိတယ်အဲ့ရွာတရားလုံးကတော့ကြာကြာတော့ပြီအဲ့ရွာမှာကဒီတက်ကြီးရွေအောင်နဲ့ဒီလိုပြည်ထောင်ဥစည်းလုံးနေတဲ့ယောက်ျားတွေကတော့အင်ဆောင်ကြံခဲ့တာတွေရှိတယ်အများကန်းကတော့အကုန်လုံးစိတ်ပိတ်ဆောင်သွားပြီ
လက်ရှိမှာတော့အေထိုးစစ်ဟာအမ်းမြို့ပေါ်နာအထီရောက်ရှိနေတယ်လို့လက်နက်ကြီးတွေနဲ့အပြန်အလှန်ပစ်ခတ်နေကြတာကြောင့်မြို့ပေါ်ရက်ွက်တွေကိုလက်နက်ကြီးကြီးကြောက်ပောက်ကွဲတာတွေရှိနေတယ်လို့အမ်းမြို့ကန်တူက VOE ကိုပြောပါတယ်
ကျွန်တော်တို့မြို့ပေါ်မှာတော့ဗျာဒီအခုအတန်ကြောက်တယ်လို့ပေါ့နော်အဲ့လိုသူတို့ကတက်တယ်ကနေပြောဟိုကလှမ်းပြေးဒီတက်လှမ်းပြေးတဲ့ခါကျကျွန်တော်တို့မှာဟာလာဘယ်နေရာကြာလို့ကြာမှမသိအခုကျွန်တော်ဒီကောလမတ်ဘော်လေးကြာတယ်ဗျာဟိုမကွေးတဲ့အလုံးလေးရှိသေးတယ်ကွေးသွားတဲ့ဟာလေးရှိတာပေါ့နော်ညပဲအိုက်တဲ့ခါကျတော့ကျွန်တော်အိမ်ပေါ်မှာမအေးရဘူးအဲ့မှာအောက်ခေါင်းတွေကူခေါင်းတွေရှိတဲ့နေရာတွေမှာရှောင်းတင်းပြီးတော့အဲ့လိုပြေးအိုက်ရတယ်ဘယ်ကဘယ်လိုကြာလို့ကြာလာမှမသိ
အခုလိုတိုက်ပွဲတွေပြင်းထန်နေတဲ့အမ်းမြို့ပေါ်ကဒေသခံတော်တော်များများကတော့ပြည်မနဲ့တခြားနီးစပ်ရာတွေကိုထွက်ပြေးတိမ်းရှောင်သွားကြတာပါလက်ရှိမြို့ပေါ်မှာကြန့်ရှိနေတဲ့သူတွေကတော့အသက်အန္တရာယ်ရှိရင်ရပေမဲ့ဘေးလို့ရကိုတိမ်းရှောင်ဖို့အတွက်အခက်အခဲတွေရှိနေတယ်လို့အမ်းမြို့ကန်တူကပြောပါတယ
်ဆိုရင်တောင်းချမှုမှာတော့ဗျာဘယ်လိုပြောမလဲတစ်ခါကပြင်းတော့တစ်ခါတော့ခိုကနေရတာပေါ့တော့ဗာလဲဆိုကျွန်တော်တို့မှာဟာလာဒီအရှိတ်ပဲအရထဲမှာနေပြီးတော့တိုက်ပွဲဖြစ်နေကျွန်တော်တို့အနောက်ဘက်ကိုရွှေ့ပေးရတဲ့အဲ့လိုဟာမျိုးတွေပြေးကြတာပေါ့နော်ဟိုကျွန်တော်တို့ဒီကနေပြီးတော့ဒီအမ်းမြို့ဘကဆွမ်းဖတ်ပြီးတော့မှဟာလာဗမာပြည်ကိုတက်ပြေးမယ်ဆိုရင်လည်းကျွန်တော်တို့မှာဆွားဖတ်နေတော့မှမင်းကိုရုံးကနေရတဲ့လူတွေဆိုတော့ခါလက်လုံးလဲဆွားသမားတွေဆိုတော့အခါကြအခက်အခဲတွေရှိတယ်ဒါပေမဲ့မပြေးဖြစ်နိုင်ကြဘူးအဲ့တော့သူရှိတဲ့လူတွေကတော့ပြေးကြတာပေါ့နော်မင်းကတော့ဗဒန်းလို့ရန်ကုန်မှာအဆင်ပြေတဲ့လူတွေရန်ကုန်ပြေးအဲ့လိုပြေးကြတာပေါ့
ဒီလအစောပိုင်းကလည်းအမ်းမြို့ပေါ်ကနေစစ်ဘေးရှောင်လာကြတဲ့ကားဆက်တစီကိုစစ်ကောင်စီစစ်ဆေးဂိတ်တွေကဖမ်းဆီးထားတယ်လို့ဒီကနေ့အထိလည်းဖမ်းဆီးခံရသူတွေနဲ့အဆက်အသွယ်မရသေးတာကြောင့်မိသားစုဝင်တွေစိုးရိမ်နေကြတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒါအပြင်ရခိုင်ပြည်နယ်ကမောင်နှုံးနဲ့ကွာမြို့နယ်တွေမှာလည်းစစ်ကောင်စီနဲ့အာရခတပ်တော် AA ကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေတာပါ။မောင်နှုံးမြို့နယ်မှာဆိုရင်လည်းစစ်ကောင်စီဘက်ကလေကြောင်းကနေအပြန်အလှန်ခုခံတိုက်ခိုက်နေတယ်လို့ကွာမြို့နယ်မှာလည်းအင်အားတိုးချဲ့တာတွေကိုလှုပ်ဆောင်နေတယ်လို့စစ်ရေးစောင့်ကြည့်သူတွေကပြောပါတယ်။လက်ရှိရခိုင်ပြည်နယ်တွင်ပွဲတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီနဲ့ AA နှစ်ဖက်စလုံးကတစုံတရာတည်င်းထုတ်ပြန်ခြင်းမရှိသေးပါဘူးခင်ဗျာ